တောင်းမြန်ချီတဲ့ရိုဟင်ဂျာမွတ်စလင်တွေကိုပြန်ပို့မဲ့ကိစ္စအပေါ်ကုလသမဂ္ဂအကြီးအကဲကစိုးရင်ကြောင်းပြောကြားခဲ့ပြီးတဲ့နောက်တရက်အကြာမှာမြန်မာနိုင်ငံမှာနှစ်ခုခံရလို့ထွက်ပြေးလာသူတွေကိုမောင်းထုတ်မှမဟုတ်ဘဲစစ်စစ်နေကြတာဖြစ်တယ်လို့အိန္ဒိယအရာရှိသူကပြောကြားလိုက်ပါတယ် UNHCR မှာဒုက္ခသည်အဖြစ်မှတ်ပုံတင်ထားသူ 15,000 တောင်မပြည့်ပေမဲ့အိန္ဒိယနိုင်ငံအနှံ့ရောက်နေရတဲ့ရိုဟင်ဂျာမွတ်စလင်ဥယျာတော် 4,000 လောက်ရှိနေပါတယ်ပြီးခဲ့တဲ့ပတ်တုန်းကတရားမဝင်ပြောင်းရွှေ့လာသူတွေကိုစစ်စစ်ပြီးပြန်လဲမောင်းထုတ်ဖို့ပြည်내အရာရှိတွေကိုမှာကြားထားတယ်လို့အိန္ဒိယပြည်ထောင်စုဝန်ကြီးကီရန်ရီဂျူဂျူကပါလီမန်မှာပြောကြားခဲ့ပါတယ်ဒီလိုပြောင်းရွှေ့ဝင်ရောက်လာသူတွေဟာအကျန်းဖက်သမားတွေအတွက်လူသူစုဆောင်းနိုင်တဲ့နေရာဖြစ်နိုင်ခြင်းရှိပြီးအိန္ဒိယပြည်သူတွေရဲ့ရပိုင်ခွင့်ကိုထိပါယုံတာမကလူညွန့်ရေးဆိုင်ရာအရေးကြီးတဲ့စိန်ခေါ်မှုဖြစ်နေတယ်လို့လည်းသူကပြောကြားခဲ့တာဖြစ်ပါတယ်